ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဒီနေ့လူတစ်ထောင်ကျော်စုဝေးပြီးတော့အစိုးရကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကအစိုးရနှုတ်ထွက်ပေးဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့တိုက်ခိုက်နိုင်ငံရေးသမားတွေကိုချိန်ချောင်နှောက်ယှက်တာတွေကိုရပ်တန့်ဖို့တောင်းဆိုခဲ့ကြပါတယ်။ထိုင်းနိုင်ငံမှာအပြောင်းလဲတွေဖော်ဆောင်ဖို့အတွက်ပြီးခဲ့တဲ့လကစပြီးတော့ကျောင်းသားတွေကနေစဉ်လိုလိုဆန္ဒပြတောင်းဆိုနေကြတာဖြစ်ပြီးတော့ဒီနေ့ဆန္ဒပြပွဲကအဲ့ဒီထက်ကိုကျော်လွန်ပြီးတော့ချေချေပြပြထောက်ခံတယ်ဆိုတာကိုပြသသွားမှာဖြစ်တယ်လို့ဆန္ဒပြတဲ့သူတွေကပြောပါတယ်။ဖွဲ့ပေါင်းလုံးတပ်ရဲပေါင်းလုံးကဒီမှာလာရောက်စုဝေးနေကြတာဖြစ်တယ်လို့အသက်29နှစ်အရွယ်ပွဲလုံးကျောင်းသားတို့ကပြောပါတယ်။ဆန္ဒပြတဲ့သူတွေကတော့အာဏာရှင်စနစ်ကျဆုံးပါစေ၊ဒီမိုကရေစီစနစ်အတွန်းရှည်ပါစေစတဲ့ကြွေးကြော်သံတွေကိုအော်ခေတောင်းဆိုခဲ့ကြပါတယ်။သာပြင်ဆန္ဒပြတဲ့သူတွေကဝန်ကြီးချုပ်ပရယုတ်ချန်အိုချာကိုလည်းယာယူကနေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပြီးတော့တချို့ចောင်းသားတွေကတော့ဩဇာကြီးမာတဲ့ဘရင်စနစ်ကိုထိန်းချုပ်ဖို့လည်းတောင်းဆိုကြပါတယ်။ဆန္ဒပြတဲ့သူတွေဟာဘန်ကောက်မြို့ကဒီမိုကရေစီအထိမ်းအမှတ်ကြောက်တန်ရှိမှစုဝေးခဲ့ကြပြီးတော့ဒါဟာ2014ခုနှစ်ကဝန်ကြီးချုပ်ပရယုတ်အာနာသိမ့်ပြည့်နောက်အကြီးမားဆုံးဆန္ဒပြပွဲတွေကတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။